ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့စန္ဒအရသာနေရရင်ပြန်ခွင့်ရှိရမယ်ဆိုတဲ့အချက်ကအဓိကအရေးကြီးကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောပါတယ်ဒုက္ခသည်တွေရဲ့လုံခြုံရေးအမခံချက်ပေးဖို့နဲ့ကာကွယ်ပေးနိုင်ဖို့ကမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံဆွေးနွေးပွဲတွေမှာ UNHCR အနေနဲ့ပါဝင်ကူညီဖို့အသင့်ရှိနေကြောင်းမနစ်အင်ကာနေကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂဌာနချုပ်ယုံမှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း UNHCR ပြောခွင့်ရပုဂ္ဂိုလ်ပြောခဲ့တာကိုမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
။ဇန်နဝါရီလ15ရက်နေ့ကညပြည်တော်မှာပြုလုပ်တဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲလူငယ်အဖွဲ့ရဲ့ပထမဆုံးအကြိမ်ဆွေးနွေးပွဲနဲ့ပတ်သက်လို့ကုလသမဂ္ဂကအလေးထားကြောင်း UNHCR ပြောခွင့်ရအန်ဒရီမဟက်ဇစ်ကသတင်းတောက်တွေကိုပြောပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေတဲ့ဒုက္ခသည်တွေဆက်လက်ရှိနေတဲ့အတွက်နေရပြန်ဖို့မဖြစ်နိုင်သေးကြောင်း UNHCR ကတတိပေးပြောဆိုထားတာပါ။ဒါကြောင့်လည်းအခုလိုဒုက္ခသည်တွေနေရပြန်ဖို့စီစဉ်ရမှာသူတို့ဆန္ဒအလျောက်ဖြစ်ဖို့အရေးကြီးကြောင်းအန်ဒရီမဟက်ဇစ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် UNHCR underscores the importance of the dialogue between the two states at the core of which is the right of refugees to voluntarily return home
ဒုက္ခသည်တွေနေရပြန်ဖို့ကိစ္စမှာသူတို့ဆန္ဒအလျောက်ပဲပြန်ခွင့်ရှိတယ်ဆိုတော့အဓိကအချက်ဟာနှစ်နိုင်ငံကြားဆွေးနွေးရမှာအရေးကြီးတဲ့အချက်ဖြစ်ကြောင်း UNHCR ကအလေးပေးပြောကြားလိုပါတယ်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေအနေနဲ့သတင်းအချက်အလက်တွေရနိုင်ဖို့သူတို့အပေါ်ကာကွယ်ပေးမှုတွေကိုအမှားကန်ချက်ပေးဖို့မြန်မာနိုင်ငံကိုပြန်ရေးစတာတွေမှာအသေးအချာဆောင်ရွက်ဖို့ဆွေးနွေးမှုတွေမှာကျွန်တော်တို့ပါဝင်ဖို့ဆန္ဒရှိနေပါတယ်
။ဒါအပြင်နှစ်နိုင်ငံဆွေးနွေးပွဲမှာဒုက္ခသည်တွေပြန်လာရေးလက်တွေ့ဖြစ်နိုင်တဲ့နည်းလမ်းတွေကိုအဓိကထားခဲ့တယ်လို့ UNHCR ကနားလည်မိကြောင်းသူကဆိုပါတယ်။အခုလက်ရှိ UNHCR ကနေဒုက္ခသည်တွေစီကရရှိထားတဲ့အချက်လက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။ Before considering return to Myanmar, some Rohingya refugees in Bangladesh have told UNHCR staff
မြန်မာနိုင်ငံဘက်ကိုပြန်ဖို့မစင်စားခင်မှာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တချို့ဟာသူတို့ရဲ့တရားဝင်နေထိုင်ခွင့်နဲ့နိုင်ငံသားဖြစ်ခွင့်အခြေအနေတွေမှာအပြုသဘောဆောင်တဲ့တိုးတက်မှုကိုမြင်တွေ့လို့ကြောင်းနောက်ရခိုင်ပြည်နယ်မှာလုံခြုံစိတ်ချရမှုအခြေအနေနဲ့သူတို့အိမ်တွေပြန်တဲ့အခါရတီစားတော့ဖို့အခြေခံအခွင့်အရေးတွေရနိုင်ဖို့လိုလားကြောင်းဒုက္ခသည်တွေကယူအန်ဆီယာဝန်ထမ်းတွေကိုအကြောင်းကြားခဲ့ပါတယ
်လက်ရှိမြန်မာအစိုးရအနေနဲ့ကိုဖီယာနဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုထောက်ခံထားတယ်ဆိုတာ UNHCR အနေနဲ့နားလည်ထားကြောင်းအဲ့ဒီအထဲမှာဒုက္ခသည်တွေနေရပြန်ရေးအတွက်လိုအပ်ချက်တွေရခိုင်ပြည်နယ်တွင်းကအတိုင်းဝိုင်းအလုံးအတွက်ငြိမ်းချမ်းရေးနဲ့လုံခြုံမှုရှိဖို့ဆောင်ရွက်ရမှာတွေမွတ်စလင်အတိုင်းဝိုင်းအတွက်တရားဝင်နေထိုင်ခွင့်နဲ့နိုင်ငံသားဖြစ်ခွင့်အကောင့်ထဲပေါ်ဖို့စတဲ့အရေးကြီးတဲ့အချက်တွေကိုအကြံပြုတင်ပြထားကြောင်းအန်ဒရီမဟာဇစ်ကပြောပါရယ်။ဒါကြောင့်လေဒီအကြံပြုချက်တွေကိုမြန်မာအစိုးရဘက်ကအရေးတကြီးအကောင့်ထဲပေါ်ဆောင်ရွက်ဖို့ကုလသမဂ္ဂကမျှော်လင့်မိတယ်လို့ဆိုပါရယ်။ဒါ့အပြင်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေမှာ UNHCR ကိုအခုချိန်ထိမြန်မာအစိုးရဘက်ကဝင်ရောက်ခွင့်မပြုသေးကြောင်းအန်ဒရီမဟာဇစ်ကသတင်းတောက်တွေကိုပြောပါရယ်
။ In Myanmar, UNHCR and our partners need urgentUnhindered access, humanitarian access in Rakhine State.
ခံပြင်းတဲ့အတွင်းမှာပဲရှိနေတဲ့အခုအညီလိုအပ်နေသူတွေရဲ့အခြေအနေကိုတွားရောက်ကြည့်ရှုပြီးပံ့ပိုးပေးနိုင်ဖို့နဲ့ပြန်လည်တည်ဆောက်ဖို့စူးစမ်းအားထုတ်မှုတွေမှာအခုအညီတွေပေးဖို့မြန်မာနိုင်ငံမှာရှိတဲ့ UNHCR နဲ့လုပ်ဖို့ကံပေးအဖွဲ့အစည်းတွေအတွက်အရေးတကြီးနဲ့အပိတ်အပင်မရှိလုပ်ကိုင်ဆောင်ရွက်ဖို့လိုအပ်နေပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ပြီးထွက်ပြေးလာနေတဲ့ဒုက္ခသည်တချို့ရှိနေပြီးပြီးခဲ့တဲ့သတင်းဘက်ကပဲနေဆက်လက်ကွင်းတွေမှာပိတ်မိနေသူတွေကဒုက္ခသည်ပေါင်း 9,400 ကို UNHCR နဲ့အခြားလုပ်ဖော်ကိုင်ဘက်အဖွဲ့အစည်းတွေကနေကုတပ်ပလောင်ဒုက္ခသည်စခန်းကိုဘတ်စကားတွေနဲ့ပို့ဆောင်ပေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအထူးစိုးရိမ်နေရတဲ့လူကုန်ကူးမှုအန္တရာယ်ကိုကာကွယ်တားဆီးနိုင်ဖို့နိုင်ငံတကာရွှေပြောင်းခြေချနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့ IOM ဟာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေကြောင်းမနေ့ကသတင်းစာရှင်းလင်းပွဲအတွင်း IOM ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့မနေ့အင်္ဂါနေ့ကသဘောတူညီလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာအစိုးရဘက်ကတရက်ကိုဒုက္ခသည်300လက်ခံဖို့နဲ့ဒီလိုပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းဆောင်ရွက်ဖို့သဘောတူညီကြပါတယ်ဒီအစီအစဉ်ကိုတော့ဇန်နဝါရီလ23ရက်နေ့မှာစတင်ဖို့ရထားပါတယ်ရှင်